Syria နိုင်ငံမြောက်ပိုင်းကခတ်ပြစ်မှတ်တွေကိုတူရကီစစ်ဘက်ကပုံထုံးနေမှာစတင်တိုက်ခိုက်လိုက်တာနဲ့အမျှအဲ့ဒီဒေသမှာစစ်ဘေးကြီးကြာရောက်နေပါပြီ။ဒီဖြစ်ရပေါ်အမေရိကန်ကကိုယ့်ရဲ့အခိုင်အမာမဟာမိတ်ခတ်တွေအပေါ်တစ်ဆာဖောက်လိုက်တာအဖြစ်အာရဗ်နိုင်ငံတွေကလေ့လာသူတွေကမြင်ကြပါတယ်။တူရကီစီးရီးယားနယ်စပ်တစ်ချောင်းမှာထူထောင်ဖို့အစိုးပြုထားတဲ့ဘေးကင်းဇုံဟာအရက်သားတွေကိုအကာအကွယ်ပေးနိုင်မှာမဟုတ်ဘူးလို့ UNHCR ကအစောပိုင်းမှာသတိပေးထားပါတယ်။ VOA သတင်းထောက်တွေဖြစ်ကြတဲ့ Edward Uranian Dave Gave Black နဲ့ Lisa Schlein တို့ရဲ့သတင်းလွှာတွေကိုစူးစီးကောက်နှုတ်ပြီးကိုကျော်ကျော်သိန်းကဆက်ပြောပြပါမယ်ရှင်။
စီးရီးယားမြောက်ပိုင်းက Guard SDF လက်နက်ကင်ဖွဲ့တွေကိုစစ်စင်ရေးစတင်ဖို့အတွက်တူရကီစစ်လေယာဉ်တွေစီးရီးယားလေပိုင်းနဲ့တဲဝင်လာတာကိုစီးရီးယားစစ်ရပံရုပ်သံသတင်းဌာနကထုတ်လင်းပြသပါရတယ်။နိုင်ငံပိုင်ရုပ်သံဌာနကပြည်စုံဝေမျှထားတဲ့နိုင်ငံတော်စီးရီးယားနိုင်ငံသားတွေကဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချကြပါရတယ်။တူရကီတိုက်ခိုက်မှုကြောင့်စီးရီးယားမြောက်ပိုင်းဒေသမှာကြီးမားတဲ့ပျက်စီးမှုတွေဖြစ်နေပြီလို့စီးရီးယားလူ့ခွင့်ရေးအခြေအနေလေ့လာဆောင်ကြည့်ရေးအဖွဲ့က Rami Abdulrahman က Arab သတင်းဌာနတွေကိုပြောပါရ
أن الطائرات التركية قصفت مناطق
في يوم تركي سليمية لدي دمنا تأكد كبير يضع أمياء بيا بوبي بيكنا نياري وطبي دوايا وار تل آل أبيات بيولة ويب ميوتنا تركي دفع يسلم بيني وار
قاد ما ميدي قو مريكا نغا سنخوا دوارا سورة بيوسو جدي قو تمنا دونال ترامب نيه ماري ني دو اوپا وين تركي لو آجي يه نيغن يه جنغاني كوبا دا قاوه وو قاد دي قو تاكي ري مريكا يه جنجا جاو အမေရိကန်တခြားမာမိတ်တွေကြားမှာအတော်လေးစိတ်မသက်မသာဖြစ်နေကြတယ်လို့ဂျော်ဒန်နိုင်ငံသားလီလာသုံးသက်သူအိုဆာမာအယ်ရှာရစ်ကပြောပါတယ
်ဒေတာရင်းအမေရိကန်ရဲ့မာမိတ်တွေအတွက်တော့အခုကြီးလိုအပ်ချက်မှာမစ္စတာထရမ့်ကိုဘယ်သူမှအာကုပ်မရနိုင်ဘူးဆိုတော့တိတ်ကိုလေးတဲ့ပြီးစိတ်ပြတ်ဖွယ်သတင်းစကားထေချာပေါက်ပို့လိုက်တာပါအမကူရင်တဲ့လုပ်ငန်းတွေကိုတိုက်ခိုက်ခဲ့တဲ့အချိန်မှာ sorry မှာဒီလိုပဲဖြစ်ခဲ့ပါတယ်အမေရိကန်ရဲ့အကောင့်နဲ့တုံ့ပြန်ချက်တမျိုးမျိုးသူတို့မျှော်လင့်ခဲ့တာပါအမေရိကန်ရဲ့ကြေညာချက်ပေါ်အစ္စရေးလထားတော်ကြီးဖြစ်သွားပါတယ်ဘာကြောင့်လဲဆိုတော့အစ္စရေးရန်သူတွေအသာစီးရသွားစေမဲ့တိတ်ကိုတိမ်မွေးတဲ့ Syria ကပထဝီနိုင်ငံရဲ့အနေအထားတစ်ခုလုံးရဲ့ဟန်ချက်ပြောင်းလဲသွားစေလို့ပါပဲ
တူရကီဆိုရက Card SDF တပ်ဖွဲ့ကိုအကြမ်းဖက်ဝါဒဆိုရင်အဖွဲ့တစ်ဖွဲ့ဖြစ်သတ်မှတ်ထားပါပြီအမေရိကန်နဲ့အနောက်နိုင်ငံအတော်များများကတော့ IS အစွန်းရောက်ဝါဒီအကြမ်းဖက်ဝါဒဆွဲအဖွဲ့ကိုနှင်းနှင်းတိုက်ခိုက်တာမှာအဓိကမဟာမိတ်အဖြစ်သတ်မှတ်ထားပါတယ်။တကယ်လို့ဒီကတ်ဒေတာကိုတူရကီကထိန်းချုပ်လိုက်မယ်ဆိုရင်ကတ်တွေဖန်ထားတဲ့ထောင်ပေါင်းများစွာသော IS အဖွဲ့ဝင်အကျဉ်းသားတွေကိုဆက်ထိန်းထားနိုင်မှာမဟုတ်ဘူးလို့လေ့လာသူတွေကသတိပေးနေပါတယ်။တူရကီဆိုရဟာ IS အကြမ်းဖက်ဝါဒီတွေကိုကူညီပံ့ပိုးနေတယ်လို့ Card SDF တပ်ဖွဲ့ကစွပ်စွဲထားတာပါ။ကတ်တဲ့နိုင်ငံတွေအနေနဲ့တူရကီထိုးစစ်ကိုရေရှည်တောင့်ခံနိုင်မှာမဟုတ်တာကြောင့်SDF အဖွဲ့နဲ့စီးရီးယားဆိုရကြောင်းညှိနှိုင်းဆွေးနွေးနိုင်မလားဆိုတာရုရှားကဂျာဝင်စစ်ဆက်ပေးဖို့ကတ်ခေါင်းဆောင်တွေကတောင်းဆိုထားပါတယ်။အခုတူရကီကထိုးစစ်ဆင်နေတဲ့စီးရီးယားရှေ့မြောက်ပိုင်းတူရကီနယ်စပ်တစ်လျှောက်ကကတ် SDF အဖွဲ့ထိန်းချုပ်ထားတဲ့ဒေသမှာ32ကီလိုမီတာရှည်တဲ့ဘေးကင်းဇုံတစ်ခုထူထောင်မဲ့အလားအလာပေါ်အထူးဆိုရင်လည်းအကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယူနေစီယာကလည်းပြောထားပါတယ်။ကတ်ဒေသကိုရှင်းလင်းပြီးတူရကီမှာလက်ရှိရောက်နေတဲ့ဆီးရီးယားဒုက္ခသည်3.6တန်းကိုနေရာချထားဖို့စီစဉ်တာပါ။တမန်နေမီဒေသတစ်ခုအတွင်းကဒုက္ခသည်တွေဟာနိုင်ငံတော်ရဲ့အကောက်အွယ်ပေးမှုကိုလိုအပ်တယ်လို့ UNHCR ကပြောပါတယ်။အဲဒီဒေသမျိုးတွေမှာအရက်သားတွေအတွက်ဘယ်လိုအကောက်အွယ်မျိုးမှမရှိဘူးလို့ UNHCR ပြောခွင့်ရ Adrian Edwards က VOA ကိုပြောပါတယ်။
If you look historically at what's happened in safe zones and we think here what happened in the Balkans and
ဒီနေ့သားတွေမှာဖြစ်ခဲ့ဘူးတဲ့တမန်ကြောင်းကိုပြန်ကြည့်မယ်ဆိုရင်ဘောကန်နဲ့အခြားနေရာတွေမှာဖြစ်ခဲ့ဘူးတာတွေကိုကျွန်တော်တို့စဉ်းစားရပါမယ်။ဘေးကင်းတယ်ဆိုတဲ့ဒေသတွေတကယ်တမ်းဘေးကင်းတယ်ဆိုတာသက်တည်ပြမထားနိုင်တာကပြဿနာပါ။ဒါကြောင့်ဥယျာဉ်စွန့်ထွက်ပြေးသူဘယ်သူအတွက်မဆိုအကာအကွယ်ပေးတဲ့အခြားပုံစံတစ်ခုရှိဖို့ဆိုရင်သူတို့ဘေးရန်ကင်းရေးဟာတိတ်ကိုအရေးကြီးပြီးပထမဦးဆုံးဦးစားပေးအဆင့်ထားဖို့တိတ်ကိုလိုအပ်ပါတယ
်1993ခုနှစ်မှာဘော့စနီးယားဟာဇီဂိုဗီနာကအဝိုင်းခံထားရတဲ့ဆရီဘရနီကာမြို့ကိုဘေကင်းဆုံတစ်ခုအဖြစ်ကုလသမဂ္ဂကကြေညာခဲ့ဘူးတာကိုယူနီစီယာပြောခွင့်ရအက်ဒဝတ်စ်ကထောက်ပြပါတယ်နှစ်နှစ်ကြာပြီးတဲ့နောက်ဆရီဘရနီကာကဘော့စနီးယားမိုဆလင်အမျိုးသားနဲ့ယောက်ျားလေး 8,000 ကျော်ကိုဘော့စနီးယားဆာဗီယာအမျိုးသားရေးဝါဒီတွေကအစုအဝေးလိုက်တပ်ပစ်ခဲ့တာပါဒီလောက်ထိစိုးရိမ်မှုအခြေအနေတွေရှိနေပေမဲ့ကတ်ဒေတာကိုတူရကီကမထိန်ထုတ်နိုင်အောင်ကာကွယ်ရေးစီးရီးယားဆိုရတက်က SDF အဖွဲ့ကိုဝင်ကူမလားဆိုတာလေ့လာသူတွေကတန်ဆာရှိပါတယ်စီးရီးယားဆိုရတက်နဲ့ကတ် SDF အဖွဲ့တို့ပူးပေါင်းကြမယ်ဆိုရင်တော့မှသူတို့ပေါင်းထားတဲ့အင်အားဟာတူရကီရဲ့စစ်အင်အားကိုရှင်နိုင်မှာမဟုတ်ဘူးလို့လေ့လာသူတွေကသုံးသပ်ကြပါတယ်ခင်ဗျာ